မြန်မာနိုင်ငံကဒီမိုကရေစီရေလှုပ်ရှားမှုတွေပေါ်မှာနိုင်ငံတကာအတိုင်းဝိုင်းဘက်ကအတော်လေးကိုပြက်ကွက်နေတာကြောင့်ဒီအမားကိုပြင်ဆင်မှုလူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကG7 အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်စစ်ကောင်စီရဲ့လုပ်ရည်တွေအတွက်အကျိုးဆက်တွေရှိအောင်လည်းမြန်မာပြည်သူတွေရဲ့ဘဝတွေကိုနောက်ထပ်မဆုံးရှုံးမဖျက်ဆီးခံရအောင်တားဆီးဖို့အရေးကြီးတဲ့အချိန်ကိုရောက်နေပြီလို့ APHR က G7 ခေါင်းဆောင်တွေကိုဒီကနေ့မေလ19ရက်နေ့နေ့စွဲနဲ့အိတ်ဖွင့်ပေးစာပေးခဲ့ပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်အပေါ်မှာ G7 နိုင်ငံတွေအနေနဲ့မြန်မြန်ဆန်ဆန်ပြက်ပြက်သားသားအရေးယူဖို့နဲ့ဒီမိုကရေစီရဲ့လှုပ်ရှားတဲ့သူတွေပေါ်မှာတကယ်ထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးဖို့အာဆီယံလွှတ်တော်မတ်ကအိတ်ဖွင့်ပေးစာမှာတိုက်တွန်းထားပါတယ်။အရေးယူမှုတွေထဲမှာစစ်ကောင်စီကနေပြီးတော့ဒီစစ်ကောင်ဆောင်တွေကိုပြစ်မှတ်ထားတဲ့စီးပွားရေးပိတ်ဆို့ဒဏ်ခမှုတွေလုပ်ဖို့လေရင်စီရောင်းချမှုပိတ်ပင်တာပါဝင်တဲ့လက်နက်တင်ဖို့ရောင်းချမှုအလုံးကိုတားမြစ်ဖို့မြန်မာနိုင်ငံရဲ့အခြေအနေကို ICC နိုင်ငံတကာရာဇဝတ်တရားရုံးမှာဆုံးဖြတ်နိုင်အောင်တင်သွင်းပေးဖို့ဒါမှမဟုတ်အထူးခုံရုံးဖွဲ့ပြီးတော့စစ်ဆေးပေးဖို့ G7 ကောင်ဆောင်တွေကို APHR ကတောင်းဆိုပါတယ်။စကိုင်းတိုင်းကံမလူမျိုးနယ်ပစီကြီးကျေးရွာမှာကလင်းငယ်တွေအပါအဝင်လူပေါင်းများစွာအသက်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့အာဆီယံဘုတ်သဘောတူညီချက်5ရပ်ကိုစစ်ကောင်စီကအကောင့်ထဲမပေါ်သေးတဲ့ပုံမှာအာဆီယံလွှတ်တော်အမတ်တွေရဲ့ G7 ခေါင်းဆောင်တွေကိုပေးပွေတဲ့အိတ်ဖွင့်ပေးစာမှာထောက်ပြထားပါတယ်ရှင်။